AWR မျော်လင့်ခြင်းတန်လွင့်စီစဉ်မှတော်တော်ရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။တော်တော်ရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ24ရက်မြန်မာတက္ကသိုလ်1383ခုနှစ်ပြာသူလဆုပ်ရှိရဲ့တနင်္လာနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါတယ်ရှင်။
တော်တော်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညာမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါတယ်ရှင
်။Sha radio Bengal la concert the god at the china now send nice able your legend at radio the ma sha radio the ding dong le nya ja ya si go may set day your legend radio Bengal la che
တော်တော်ရှင်များရှင်နေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်ကိုတိတ်ခါရရစီဟာဥဆိုင်တာတွေးထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးကိုမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေလို့ရှေးဥစွာနှုတ်ခွန်းဆက်တာလိုက်ပါတယ်အားလုံးပဲကိုစိတ်နှပြကျမ်းမာချမ်းသာတော်မူကြပါစေ။အခုချိန်မှာနေ့စဉ်သက်တာခရစ်တော်၌သာအစီအစဉ်ရောက်ရှိလာပြီးဖြစ်တဲ့အတွက်ဓမ္မမိတ်ဆွေများအားလုံးဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားခြင်းပါတယ်။ရှေးဦးစွာကျမ်းစာတော်များတစ်ပုဒ်ကိုဖတ်ပြခြင်းပါတယ်။ဘယ်မှာတွေ့နိုင်တယ်လဲဆိုရင်ရှင်မဿဲခရစ်ဝင်ခန်းကြီး14အငယ်29နဲ့30ထဲမှာဖြစ်ပါတယ်။ဘယ်လိုဖော်ပြထားတယ်လဲဆိုတော့ပေတရုသည်လေပေါ်ကဆင်း၍ယေရှုထံသို့ရောက်အံ့သောငါရေပေါ်မှလှမ်းသွား၏လေပြင်းသည်ကိုမြင်လင်ကြောက်လန့်၍နှစ်မွန်လူသည်ရှိသောကယ်မတော်မူပါသခင်ဟုဟစ်ကြော်လေ၏ချစ်တော်ရရှင်ပေါင်းတို့ခင်ဗျာအခုဖတ်သွားခဲ့တဲ့ကြမ်းကြက်ထဲမှာတော့ခရစ်တော်ယေရှုရဲ့ချစ်တပြည့်တော်ပေတရုရဲ့အကြောင်းကိုဖော်ပြထားပါတယ်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာပေတရုဟာအင်မတန်မှချစ်ဖို့ကောင်းပေမဲ့လည်းသူရဲ့စိတ်အတွင်းထဲမှာတော့ရှူးရှူးတိုင်းတိုင်းနဲ့မပြောင်းလဲပဲရှိနေပါတယ်။အဲဒီလိုနဲ့တမနဲ့၃ချက်တီးကျော်အချိန်မှာပဲခရစ်တော်ယေရှုဟာအိုင်ပေါ်မှာဆက်တော်ဖြန့်ပြီးတပြည့်တော်ရှိတဲ့နေရာကိုရောက်ရှိလာခဲ့ပါတယ်။အဲဒီအချိန်မှာပဲခရစ်တော်ယေရှုရေပေါ်မှာလမ်းလျှောက်လာတာကိုမြင်တွေ့ရတဲ့ပေတရုဟာရေပေါ်မှာလမ်းလျှောက်ခြင်းစိတ်ရှိလာခဲ့ပါတယ်။အမှန်တော့သူဟာအင်မတန်မှကြွားလုံးထုတ်ခြင်းတဲ့ပုံကိုတယောက်ပါပဲ။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်သာသနာအမှုထမ်းတဦးအနေနဲ့ပေတရုဟာခရစ်တော်နဲ့အတူရေပေါ်မှာလမ်းလျှောက်နိုင်တယ်ဆိုတော့မတ်ကြောက်ကိုတော့သာသနာသမိုင်းမှာမှတ်တမ်းတင်နိုင်ခဲ့တဲ့ပုံကတဦးပဲဖြစ်ပါတယ်ချစ်တော်ရရှင်ပေါင်းတို့ခင်ဗျာအခုဆက်လက်ပြီးတော့ရှင်ပေတရုအနေနဲ့ရေပေါ်မှာလမ်းလျှောက်ခဲ့တဲ့အကြောင်းအရာကိုကြည့်တဲ့အခါအများစုဟာရှင်ပေတရုရဲ့ပြဿနာကိုသတိပြုမိကြမှာဖြစ်ပါတယ်အထူးသဖြင့်ပေတရုဟာသူရဲ့အပေါင်းအသင်းတွေကိုအကြွားသဘောနဲ့လက်ကြည့်လိုက်လို့ခရစ်တော်ယေရှုနဲ့မျက်ခြေပြသွားခဲ့ရပါတယ်။ထို့နည်း၎င်းပါပဲ။ဒီကနေ့ကျွန်တော်တို့ဟာလည်းတစ်ချိန်တည်းမှာခရစ်တော်ယေရှုနဲ့တခြားသူတွေကိုတပြိုင်တည်းကြည့်လို့မရပါဘူး။ဒါကြောင့်လဲဆိုတော့ခရစ်တော်နဲ့မျက်ခြေပြတာနဲ့မိษွေတို့နဲ့ခရစ်တော်ယေရှုကြားမှာမုံတိုင်းလိုင်းလုံးတွေဟာ ဝင်ရောက်နေရာယူသွားမှာဖြစ်ပါတယ်။ဒါကြောင့်ခရစ်တော်ဖျားမပါဝင်တဲ့လောက်ရမန္တမြရဲ့ဏိကုံမှာတော့ဒုက္ခတက်တက်ပဲဆိုတာကိုသတိထားဖို့ဖြစ်ပါတယ်။ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီကိစ္စရပ်တွေမှာတော့စံစာတုံသင်ချက်တွေနဲ့အသင်းတော်အဖွဲ့အစည်းများပါဝင်ကြပါတယ်။အထူးသဖြင့်တချို့ယုံကြည်သူတွေရဲ့ဝိညာဉ်ရေးအသက်တာဟာကျမ်းမာစွာနေထိုင်နိုင်ရေးသတင်းစကားပေါ်မှာမူတည်လို့တချို့ကြတော့လေဥပုပ်နေကိုဦးစားပေးယုံကြည်ကြပါတယ်တချို့ကြတော့လေသေချင်းအကြောင်းကိုစိုက်နှစ်သက်ကြတယ်လို့တချို့ကြတော့လေနှစ်ပေါင်း2300နဲ့ဆိုင်တဲ့အနာဂတ်စကားကိုလေ့လာလျက်ရှိကြပါတယ်ဘာပဲဖြစ်ဖြစ်ဒီသွန်သင်ချက်တွေအလုံးဟာအံ့ဩဖွယ်ရာကောင်းမွန်လာပေမဲ့ခရစ်တော်ယေရှုမပါဝင်ဘဲနဲ့တော့အဲ့ဒီသွန်သင်ချက်တွေဟာသူ့အကြောင်းနဲ့သူနိဂုံမချုပ်အပ်ဘူးပေါ့ခင်ဗျာဒီလိုပါပဲအသင်းတော်ဖွဲ့စည်းမှုပုံစံနဲ့အခြေခံမူတွေမှာလဲခရစ်တော်မပါဝင်ပဲနိဂုံမချုပ်အပ်ဘူးပေါ့ခင်ဗျာချစ်တော်တဲ့ရှင်ပေါင်းတို့ခင်ဗျာတမန်ကျမ်းစာတော်များကိုအပိုင်း၄ပိုင်းခွဲပြီးလေ့လာနေတဲ့ပုဂ္ဂိုလ်တဦးဟာတမန်ကျမ်းချက်အတိုင်းကျမ်းစကားအတိုင်းကိုအပိုင်း၄ပိုင်းမှာတစ်ပိုင်းစီခွဲပြီးသတ်မှတ်ထားပါတယ်သူ့ရဲ့အသက်တာမှာအဲ့ဒီလိုလှုပ်ဆောင်ခဲ့တဲ့အတွက်သူ့အနေနဲ့တွေ့ကြုံခဲ့ရတဲ့ပြဿနာကတော့ကျမ်းစာကိုအပိုင်း၄ပိုင်းခွဲပြီးမှတ်သားတဲ့စနစ်ဟာနောက်ဆုံးမှာခရစ်တော်ယေရှုကိုဖုံးလွှမ်းလို့သွားခဲ့ရပါတော့တယ်ခင်ဗျာဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာခရစ်တော်ဟာကျွန်တော်အတွက်အရာရာတိုင်းဖြစ်တဲ့ပါလေဒါကြောင့်ရှင်ပေတရုရဲ့ယေနစ်ခဲ့ရတဲ့အတွေ့အကြုံမှာသင်ခန်းစာနှစ်ခုရယူနိုင်ပါတယ်ပထမသင်ခန်းစာကတော့ကိုယ့်ကိုယ်ကိုမကိုးစားဖို့နဲ့ဒုတိယသင်ခန်းစာကတော့ကျွန်တော်တို့အသက်တာရဲ့လုံခြုံမှုဟာယေရှုခရစ်တော်ကိုအမြဲတမ်းမျက်မှောက်ပြုခြင်းအပေါ်မှာသာမူတည်နိုင်ကြောင်းသိရှိရပါတယ်။ခြေတော်ရရှင်ပေါင်းတို့ခင်ဗျာကျွန်တော်တို့ဟာကိုရောရှင်ဖျားကိုတစ်ချိန်လောက်ပဲကြည့်ပြီးအသက်ရှင်မယ်ဆိုရင်အသက်တာတစ်ခုလုံးဟာကိုရောနဲ့အတူရပ်ပလုံထွေးနေမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့ကိုစိတ်နှလုံးသုံးပါးရဲ့လောက်ရတိုင်းဟာကိုရောရှင်ဖျားကိုဗဟုပြုရမှာဖြစ်ပါတယ်။နောက်ဆုံးမှာကျွန်တော်တို့ရဲ့တုံတင်ချက်တိုင်းမျောလင့်ချက်တိုင်းနှိုးချမှုတိုင်းဟာယေရှုရှင်နဲ့အတူတပါးသူစီကိုထိုးဖောက်စိတ်ဝင်ပြန့်နှံ့လို့နေပါလိမ့်မယ်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာတကယ်လို့တင်တို့ဟာဒီကနေ့လောကကြီးထဲမှာနှိမ့်မွနေတဲ့ဆိုရင်ယေရှုရှင်ဘက်ကိုမျက်နှာပြန်လှည့်ပါတင်တို့ရဲ့မျက်လုံးအဆုံးအားဖြင့်ကိုရောရှင်အားရှုမှတ်ပါစေတင်တို့နဲ့ကယ်တင်ရှင်ရဲ့ဆက်ကြားမှာလောကီဆံမှုတွေစင်ရဲ့ဒုက္ခနဲ့ရှုပ်ထွေးခြင်းရဲ့လိုင်းတဘိုးတွေမဝင်ရောက်ပါစေနဲ့ရှင်ပေတရုလိုအတန်ကုန်ဟစ်ပြီးသခင်ကယ်မတနာတော်မူပါလို့ဆုတောင်းပါကယ်တင်ခြင်းဟာသင်တို့အလုံးအတွက်ပဲဖြစ်ပါတယ်မိတ်ဆွေဒါကြောင့်ကျွန်တော်ကျမတို့ရဲ့အသက်တာမှာအိုးအဖဖျားသားသမီးများတို့တွေ့ကြုံရင်ဆိုင်နေရတဲ့လောကရဲ့လိုင်းတဘိုးထဲကနေလွတ်မြောက်ဖို့ရန်ကယ်မတနာတော်မူပါကိုရောရှင်ဖျားကိုအမြဲတမ်းမျက်မှောက်ပြုလျက်ကိုယ်တော်ရှင်ပေးမိကယ်တင်ခြင်းဆုကျေးဇူးကိုရရှိဖို့ရန်မားစတော်မူပါအာမင်ဆိုပြီးဆုတောင်းကြပါစို့ခြေတော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမအရောက်စီတိုင်းပေါ်မှာဖျားရှင်ထမကောင်းကြီးမင်္ဂလာပြပြကြရောက်ပြီးနေ့စဉ်အသက်တာမှာခရစ်တော်ဖျားကိုအားကိုယုံကြည်ခြင်းအပြင်အောင်မြင်သူအရောက်တိုင်းဖြစ်နိုင်ကြပါစေ
သူတို့ကိုယ်တော်တွေ့တော်သည်
ချင်းအဖာမြမအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တော်တန်ရှင်များမင်္ဂလာပေါင်းနဲ့ပြေဝကြပါစေရှင်တော်တန်ရှင်များရှင်လူတွေရဲ့အသက်တာမှာတွေ့ကြုံရတဲ့အဖြစ်အပျက်တွေများပြားလာပါတယ်တူနဲ့တူမတူညီကြပါဘူးဒီအဖြစ်အပျက်တွေကြောင့်လဲဖခင်ဘုန်းတော်ထင်ရှားမှုတွေဖြစ်ပေါ်စေပါတယ်ဒီကနေ့မှာဂျန်ဗီအိုရဲ့ညီအကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်တဲ့အတွက်ဝိညာဉ်ခွန်အားရရှိဖို့နာတော်တာဆင်ကြပါစို့တော်တန်ရှင်များရှင်ဂျန်ဗီအိုရဲ့ညီနဲ့သူ့မိသားစုဟာမျောလင့်ချင်းအတင်းတော်ထဲကိုဝင်ရောက်ခဲ့ပါတယ်။ဒီအခါမှာဝူဒူကောင်းဆောင်တွေကိုစော်ကားတယ်လို့စွပ်စွဲခံရတယ်။တရွာလုံးကိုအရက်တိုက်ဖို့ဝူဒူကောင်းဆောင်ကိုရအောင်အတင်းတောင်းဆိုကြတယ်။ဂျန်ဗီအိုတို့ကအရက်တောက်ဖို့ညှင်းပယ်ကြတယ်။သူ့ရဲ့ညီအပါဝင်အားလုံးညှင်းပယ်ကြတယ်။လူ30လောက်ကဂျန်ဗီအိုတို့ရဲ့ညီကိုတတ်ဖို့အိမ်ကိုဝိုင်းထားကြတယ်။သူညီမိသားစုလည်းသူ့အိမ်ကိုထွက်ပြေးလာခဲ့ကြတယ်။အိမ်ရောက်တော့ဂျန်ဗီအိုတို့နဲ့အတူတူဆွတောင်းခဲ့ကြတယ်။လူအုပ်ကြီးကတော့သူတို့ရဲ့အိမ်ကိုဆဲဆိုပြီးကြိမ်မောင်းနေကြပြီမယ်။ဆွတောင်းနေကြတော့အိမ်နားမကနိုင်ကြဘူး။ခဏကြာတော့လူအုပ်ကြီးဟာပြန်ထွက်သွားကြတယ်။ဂျန်ဗီအိုရဲ့ညီငါးဖမ်းတဲ့လေကိုယူသွားကြပြီးဝူဒူအိမ်မှာတွားထောင်ထားလိုက်ကြတယ်။သောတာရှင်များရှင်အတင်းတော်ကောင်းဆောင်ကမြို့ဝန်ကိုသွားတိုင်တဲ့အခါမှာမြို့ဝန်ကဒီအမှုကိုမစင်စားခင်တရွာလုံးကိုအရက်တက်ရမယ်လို့ပြောတယ်။အတင်းတော်ကောင်းဆောင်ကမိမိတို့မှာအရက်လုံးဝမတောက်ကြောင်ပြောတဲ့အခါမှာမြို့ဝန်မင်းကဒါဆိုရင်ဒီအတိုင်းလေကိုကို့ဖာသာကိုသွားယူဖို့ပြောတယ်။ဒီအခါဂျန်ဗီအိုတို့ဟာဆူတောင်းကြပြီးလေကိုသွားယူကြတယ်။လေကိုရတဲ့အခါမြစ်စိတ်မှာသွားတယ်။လေကိုရင်နဲ့ဆေးပြီးတော့ဖျားသခင်ထမပြန်ပြီးတော့ဆက်ကတ်ကြတယ်။လှေကိုပြန်အသုံးပြုတဲ့အခါမှာမျောလင့်ချင်းအတင်းသားတွေဟာဘာမှပြဿနာမဖြစ်ကြတာတွေ့ရတဲ့အတွက်ရွာသားတွေကသိပ်ပြီးတော့အံ့ဩကြပါတယ်။၃ရက်လောက်နေတဲ့အခါမှာဝူဒူကောင်းဆောင်တွေအစည်းအဝေးလုပ်တဲ့အခါမထင်မမှတ်ပဲသူတို့အဆောက်အဦကြီးဟာပြိုကျပျက်စီးသွားခဲ့တယ်။တချို့ကဒီမျောလင့်ချင်းအတင်းသားတွေဟာဘဲကလာပြီးငါတို့ထက်တကူရှိရတာလေဆိုပြီးကျင်းစဲကြတယ်မျောလင့်ချင်းအတင်းသားတွေကတော့ဘာမှပြန်မလုပ်ပဲစုပေါင်းပြီးအမြဲပဲဆုတောင်းလေးရှိကြတယ်နောက်တနေ့ညမှာဘူဒူကောင်းဆောင်သုံးဦးဟာအကြောင်းမရှိပဲချက်ချင်းပဲတေဆုံသွားကြတယ်လူတချို့ဖျားเจ้าကိုလာပြီးမျောလင့်ချင်းအတင်းသားတွေရဲ့တကူကိုလာပြီးတော့လေ့လာကြတယ်အတင်းသားတွေဖျားရှိခိုးတာကလွဲပြီးဘာမှမတွေ့ကြပါဘူးနောက်ပိုင်းမှာဂျန်ဗီအိုတို့မျောလင့်ချင်းအဖွဲ့တွေစီလူတချို့လာပြီးဝုတ်ပြုတ်ကိုးခွေကြတယ်။မျောလင့်ချင်းအတင်းသားတွေဟာဘာလို့ဝဲချက်မှမရှိပဲဖျားသခင်ကိုတကယ်ပဲယုံကြည်အားကိုးတယ်ဆိုတာသူတို့သိသွားကြတယ်။အတင်းသူအတင်းသားတွေကလည်းဖျားကိုယုံကြည်ခြင်းအပြစ်နဲ့စုပေါင်းပြီးအမြဲဆုတောင်းလေးရှိကြတယ်။ဒါကြောင့်ဖျားသခင်ဟာမျောလင့်ချင်းအတင်းသားတွေကိုနတ်ဆိုးရန်ကနေအမြဲပဲစောင့်ရှောက်ကာကွယ်ပြီးကူညီမဆပေးနေပါတယ်တောတန့်ရှင်များရှင်ဂျန်ဗီအိုတို့အတင်းသူအတင်းသားတွေကိုဖယားရှင်ကိုအားကိုးတဲ့သူတွေဖြစ်ကြပါစေဂျန်ဗီအိုတို့အတင်းသူအတင်းသားတွေလိုဖယားရှင်ကိုအားကိုးတဲ့သူတွေဖြစ်ကြပါစေနှုတ်ကပတ်တော်ကလူကိုအားကိုးတာထက်ဖယားကိုအားကိုးတာကောင်းတယ်မင်းကိုအားကိုးတာထက်ဖယားရှင်ကိုအားကိုးတာကောင်းပါတယ်လို့ဖော်ပြထားပါတယ်ဂျန်ဗီအိုတို့ရဲ့မိသားစုနဲ့အတူအတင်းသူအတင်းသားတွေရဲ့အတွေ့အကြုံကိုနာတော်တာဆင်ရင်ဝိညာဉ်ခွန်အားရယူနိုင်ကြပါစေရှင်။တောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။
တို့ရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုံကိုကြီးများရဲ့စူးစမ်းမှုဘူးတုဒ္ဒတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
မြောင်းလင်းချင်းတန်လူငယ်မောင်မယ်လေးတို့ရဲ့ကဘာကြော်ကြာပုံကိုများအစီအစဉ်မှာဒီတုကအတက်မှာတစ်ဖက်ကန်ခတ်တက်မြောက်ကျွမ်းကျင်တဲ့ဗြိတိရှားအမှုပညာသည်ကြီးဆာအက်ဒရင်လက်ဒင်ရဲ့အကြောင်းကိုကိုစုမိုးကနေပြောပြပေးသွားမှာဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရဲ့အဒရင်ကိုလန်ဒန်မြို့1869ခုနှစ်မတ်လ29ရက်နေ့မှာဖွားမြင်ခဲ့ပါတယ်သူဟာငယ်စဉ်တည်းကကင်းစင်တန်နယ်တောင်ပိုင်းမှာရှိတဲ့ဗီသူကအတက်တင်ကျောင်းနဲ့ဗီသူကဆရာကြီးတွေထံမှာဗီသူကပညာကိုစီးပူးခဲ့ပါတယ်အဒရင်ဟာအသက်19နှစ်အရွယ်ကစပြီးဗီသူကပညာကိုလက်တွေ့လုပ်ကိုင်ခဲ့ပါတယ်တာယာလှပတဲ့တောင်ချေအိမ်လေးတွေဆောက်လို့ရမှာအလွန်ကောင်းဝင်လာတဲ့အတွက်အဲ့ဒီအချိန်အခါကလေးကနာမည်ကျော်ကြားခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဒီလိုနဲ့တဖြည်းဖြည်းနာမည်ကျော်ကြားလာခဲ့တာမြို့ကြီးတွေမှာရှိတဲ့ရှေးဟောင်းအဆောက်အုံတွေကိုပြင်ဆင်ရတယ်။ပြည်သူအဆောက်အုံဖြစ်တဲ့ရုံးတွေကိုလည်းစောက်ရတယ်။1900ပြည့်နှစ်မှာပဲရီမြို့မှာကျင်းပတဲ့ပြပွဲကြီးနဲ့1912ခုနှစ်မှာရောမမြို့မှာကျင်းပတဲ့ပြပွဲတွေအတွက်ဗြိတိနိုင်ငံဆိုင်ရာအဆောက်အုံတွေကိုလည်းဆောက်လုပ်ခဲ့ရတဲ့သူဖြစ်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဆာအက်ဒရင်ရဲ့လက်ရာတွေကိုအင်္ဂလန်ပြည်တောနယ်အနှံ့ပြားမှာတွေ့ရပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဒါတင်မကသေးပါဘူး။အဆောက်အုံကြီးတွေဖြစ်တဲ့ Lindes Fran ရဲတိုက်ကြီးစားတဲ့အဆောက်အုံတွေ၊အိန္ဒိယနိုင်ငံ New Delhi မြို့အဆောက်အုံတွေ၊ London White Hall မှာရှိတဲ့စစ်ပင်ကြီးအထိမ်းအမှတ်အဆောက်အုံစားတာတွေကလည်းသူ့ရဲ့လက်ရာတွေပဲဖြစ်ပါတယ်။1973ခုနှစ်မှာတော်ဝင်အမှုပညာအသင်းကြီးရဲ့အပေါင်းပါအသင်းဝင်ဖြစ်လာပါတယ်1918ခုနှစ်မှာတော့ဘရင်ကစာပွက်ချင်းမြင့်ပြီးသူကောင်းပြုချင်းခံခဲ့ရပါတယ်1930ပြည့်နှစ်မှာတော့တော်ဝင်အမှုပညာအသင်းဝင်ဖြစ်လာခဲ့ပါတယ်1938ပြည့်နှစ်မှာတော့တော်ဝင်အမှုပညာအသင်းကြီးရဲ့ဥက္ကဋ္ဌဖြစ်လာခဲ့ပါတယ်လူငယ်မောင်မယ်လေးတို့ရဲ့နောက်6နှစ်အကြာ1944ခုနှစ်ဇန်နဝါရီလ1ရက်နေ့လန်ဒန်မြို့မှာကွယ်လွန်ခဲ့ပါတယ်လူငယ်မောင်မယ်လေးတို့ရဲ့အသက်19နှစ်အရွယ်တည်းကစပြီးဗီသူကလုပ်ငန်းတွေကိုလက်တွေ့လှုပ်ဆောင်ခဲ့တဲ့ဆာအက်ဒရင်လက်ဒရင်ရဲ့အမှုပညာဇွဲလုံးလဝိရိယတွေကလည်းဂုဏ်ယူစရာကောင်းလာတယ်လို့သူတည်ဆောက်ပေးခဲ့တဲ့အဆောက်အုံတွေနဲ့သူ့ရဲ့လက်ရာတွေကယနေ့ထိတိုင်ထဲဝါခန့်ညာတည်ရှိနေစေဖြစ်ပါတယ်လူငယ်မောင်မယ်လေးတို့ရဲ့ဘဝမှတ်တမ်းခီးတွေမှာလည်းကဘာကျော်ပုံကိုကြီးတွေကဲ့သို့အောင်မြင်မှုအပေါင်းရရှိနိုင်ကြပါစေ ဘဝပန်းတိုင်းရည်ရွယ်မှုပန်းတိုင်းတွေကိုဆွခုနိုင်ကြပါစေ။အများအကျိုးကိုကူညီဆောင်ရွက်တဲ့လူငယ်မောင်မယ်လေးတွေဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်။မျှော်လင့်ခြင်းအတန်တော်တာရှင်များခင်ဗျာ။မြမဆွေဆောင်ချက်အတွဲ၁၂မှစာအဒင်လက်ဂျင်ရဲ့အကြောင်းကိုကောင်းနှုတ်တင်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ်ခင်ဗျာ။
သွားမယ်ခီဟာလေးနီနီသာချက
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngp bawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်းကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်းမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2939 3926 469နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ။
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအ data မြန်မာအစီအစဉ်များကိုအ data လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအ data ကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါတယ်ခင်ဗျာ